ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကြောင့်သေဆုံးသူ3သိန်းခွဲကျော်သွားပါပြီ။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကကိုဗစ် -19 ဆိုင်ရာပြုစုထားတဲ့စာရင်းအရဒီကမ္ဘာလုံးမှာရောဂါကူးစက်သူက5သန်း6သိန်းကျော်ပါတယ်။အဲ့ဒီထဲမှာ American ပြည်ထောင်စုကရောဂါကူးစက်သူရောသေဆုံးသူပါအများဆုံးဖြစ်ပါတယ်။ American မှာကိုဗစ် -19 ရောဂါဖြစ်နေသူတသန်း9သိန်းနီးပါးနဲ့သေဆုံးသူ3သိန်းကျော်သွားပါပြီ။အခုလိုအရေးအတွက်တိုးနေပေမဲ့အမေရိကန်ပြည်နယ်တော်တော်များများမှာထိန်းချုပ်ကန့်သတ်မှုတွေကိုပြည်နယ်အုပ်ချုပ်ရေးမှုတွေကဖယ်ရှားနေကြပါတယ်။ Las Vegas မြို့ကကာစီနိုလောင်းစားရုံတွေကိုဇွန်လ4ရက်နေ့ကစပြီးပြန်ဖွင့်မယ်လို့ Nevada ပြည်နယ်အုပ်ချုပ်ရေးမှုကကြေညာပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့သတင်းဆေဘတ်ကြာပိတ်ထားခဲ့ပြီးတဲ့နောက်မှာပြန်ဖွင့်မှာဖြစ်ပါတယ်။အမေရိကန်ပြည်ရင်ယောဂါကူးစက်မှုဒုတိယအဆိုးဆုံးဖြစ်နေတာကဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အင်္ဂါနေ့တနေ့တည်းဘရာဇီးလ်မှာသေဆုံးသူ1000ကျော်ခဲ့ပြီးကမ္ဘာမှာတရက်ထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်မက္ကဆီကိုနိုင်ငံကလည်းတရက်ထဲသေဆုံးသူ900ကျော်အတီးပြူလူနာသစ်3500နီးပါးနဲ့စိုးရိမ်စရာဖြစ်နေပါတယ်နယူးဇီလန်နိုင်ငံမှာတော့နိုင်ငံတွေကစစ်ရုံတွေမှာကိုဗစ် -19 လူနာတယောက်မှမရှိတော့ဘူးလို့ဒီကနေ့ပုံထုံးနေမှာသတင်းထုတ်ပြန်ပါတယ်စပိန်နိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးခဲ့သူ 2,500 ကျော်တဲ့အတွက်10ရက်1နေအောင်မြင့်ခြင်းအထိမ်းအမှတ်ကိုဒီကနေ့မှစတင်ပါတယ်ရှင်